လူပေါင်း54ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားခီးသည်တင်လေရင်ရဲ့အပျက်စီးအစိတ်ပိုင်းတွေကိုနိုင်ငံရဲ့အရှေ့ပိုင်းကြောက်ဆောင်တွေထူထပ်ရာပပူဝါခရိုင်တွင်းမှာတွေ့ရှိရပါတယ်။လေရင်ဟာရာသီဥတုဆိုးဝါးနေချိန်တနင်္ဂနွေနေ့ကပြန်တန်းနေစီမှာပြက်ကျသွားခဲ့တာပါ။ပပူဝါခရိုင်ဘိန်တန်မြို့နယ်အတွင်းကကြီးရွာသားတွေကလေရင်ရဲ့အစိတ်ပိုင်းတွေကိုတောင်ကုန်းပေါ်မှာတွေ့ရှိခဲ့တာကြောင့်ဖြစ်တဲ့အကြောင်းအင်ဒိုနီးရှားပို့ဆောင်ရေးဝန်ကြီးဌာနကပြောဆိုပါတယ်အစိုးရတာဝန်ရှိသူတွေကဒေသခံတွေနဲ့ဆက်သွယ်ပြီးတော့သတင်းကိုအတည်ပြုနိုင်မှုအတွက်ကြိုးစားနေတယ်လို့ဆိုပါတယ်ကယ်ဆယ်ရေးဝန်ထမ်းတွေကိုဆေလွှတ်ထားပြီးတော့ရှာဖွေရေးလုပ်ငန်းတွေကိုဒီကနေ့စတင်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်အသက်ရှင်လျက်ကျန်ရည်သူရှိမရှိဆိုတာကိုတော့မသိရသေးပါဘူးထရိုင်ဂနာလေကြောင်းခီးစဉ်160ဟာခရိုင်မြို့တော်ဂျာယာပူရာမှာရှိတဲ့စန်တနီလေးစိတ်ကနေတနင်္ဂနွေနေ့ပြန်တက်သွားပြီးနောက်မိနစ်30အကြာမှာလေရင်ပြန်တမ်းမှုထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့တာပါ။လေရင်ဟာပုံမှန်ပြန်တမ်းချိန်မိနစ်50ကြာတဲ့ Okinawa မြို့ကိုတွားရောက်နေတာဖြစ်ပါတယ်။တပ်ဘူးအင်ဂျင်ပန်ကာတက်ထားတဲ့လေရင်ပေါ်မှာခီးတဲ့လူကြီး44ယောက်ကလေး9ယောက်နဲ့လေရင်အမှုတန်း9ယောက်တင်ဆောင်သွားကြောင်းအင်ဒိုနီးရှားလေကြောင်းဌာနကပြောဆိုပါတယ်။